Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရ2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုအတွင်းဟမတ်စစ်သား2ဦးသေဆုံးသွားခဲ့တယ်လို့ဟမတ်အဖွဲ့ကပြောလိုက်ပါတယ်ဂျော်ဂျီယာသမားဟောင်းမီခဲလ်ဆာကက်ရီလီကိုယူကရိန်းရဲတပ်ဖွဲ့ကတောက်ချနေမှာပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လောက်ဆောင်သွားဖို့နှစ်ဖက်လုံးကသဘောတူခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဥညာပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကမ္ဘာကိုနိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုပြည့်မြောက်ဖို့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်ပေးတဲ့သတင်းနောက်မှဆုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသကနေအစ္စရေးဘက်အချမ်းကိုဒုံးကျည်တွေနဲ့တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေနဲ့လှုပ်ခဲ့ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာ2ယောက်သေဆုံးသွားခဲ့ပါတယ်ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုပြီးအစ္စရေးမှာရှိတဲ့အမေရိကန်တန်ရုံးကိုအဲ့ဒီကိုရွှေ့မယ်လို့ပြောလိုက်ပြီးတဲ့နောက်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားပဋိပက္ခတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စ်အဖွဲ့ကတနက်သမား2ယောက်သေဆုံးခဲ့တယ်လို့ဟမတ်စ်အဖွဲ့ကတော့ပြောပါတယ်အစ္စရေးဘက်ကတော့လက်နက်စဲကောင်တစ်ခုကိုပြင်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါဗျ။အမေရိကန်ပြည်တော်စုကဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုသွားမယ်လို့ပြောလိုက်ပြီးတဲ့နောက်မွတ်စလင်ကမ္ဘာမှာလည်းတောက်ကြနေကအမေရိကန်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာနေပါဗျ။ဂါဇာကမ်းမြောင်ဒေသမှာမနေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းမှာပါလက်စတိုင်းလူမျိုးတဦးသေဆုံးသွားခဲ့ပါဗျ။ဒါပြင်အီရတ်ဂျော်ဒန်ဆီးရီးယားပါကစ္စတန်လေဗနော်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းတောက်ကြနေကအမေရိကန်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲရက်တီချက်သဘောထားထုတ်ပြန်သွားနိုင်ဖို့အတွက်နိုင်ငံပေါင်း2000လောက်ပါဝင်တဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်ဟာဒီကနေ့မှတွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ
ဘာသာရေးအငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြောင်းသမ္မတထရန့်အစိုးရကတရားဝင်ကြေညာမှုနဲ့အတူအစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့မဲ့အစီအစဉ်တွေကြီးညာခဲ့ပြီးနောက်ဖြစ်လာနိုင်ခြေရှိတဲ့လုံခြုံရေးဆိုင်ရာဆိုးကျုံနဲ့ပတ်သက်လို့သမရအင်ဗီရော့ကိုအသေးစိတ်တင်ပြထားပြီးဖြစ်ပါတယ်လုံခြုံရေးအရခရရဲ့လာနိုင်တာတွေကိုသမရထရန့်စီတင်ပြထားပေမဲ့ဂျေရုဆလင်အရေးဟာအမေရိကန်နဲ့နိုင်ငံခြားရေးရာမူဝါဒအောင်မြင်ဖို့အတွက်အထောက်အကူပြုနိုင်မပြုနိုင်ဘူးဆိုတာကိုတော့ထောက်လှမ်းရေးတွေကအကြံပေးထားတာမျိုးမရှိဘူးလို့ယာရူကနှုတ်ထွက်တော့မဲ့အမေရိကန်အကြမ်းဖက်မှုတပ်ဖြတ်ရေးဗဟိုဌာနဒါရိုက်တာနီကိုလတ်ရက်စ်မူဆန်ကတောက်ကြနေကပြောပါတယ်ဂျေရုဆလင်ကိုမြို့တော်အဖြစ်သတ်မှတ်ကြောင်းထရန့်ကကြေညာတဲ့အရာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတကာမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့အစ္စရေးနိုင်ငံမှာလည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစီအိုရေးမန်နေဂျာဟောင်းပေါ်မန်နဖော့ဒ်ဟာအမှုနဲ့ပတ်သက်ပြီးတော့ရေးသားပြောဆိုခြင်းမလုပ်ဖို့တရားရုံးကတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်လို့အမေရိကန်ဆိုရရှင်းနေတွေကပြောလိုက်ပါတယ်မစ္စတာမန်နဖော့ဒ်ဟာယူကရိန်းနိုင်ငံမှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့သတင်းစာမှာဖော်ပြတဲ့သဘောထားအမြင်ဆောင်မမှာဇာတိပြက်ခဲ့တဲ့အတွက်အဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ဒီသက်သေကန်ထောက်ထားတွေဟာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဥရေကြံပေးဖွဲ့ရောဘတ်မူလာရဲ့ဥရေကြံပေးဖွဲ့ကစုဆောင်းနေတဲ့သက်သေတွေထဲကအစိပ်ပိုင်းတည့်ရလည်းဖြစ်ပါတယ်ရောဘတ်မူလာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းသမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်လာရေးအဖွဲ့နဲ့ရုရှားတို့ကြားဖြစ်နိုင်ခြေရှိတဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတာဖြစ်ပါတယ်မစ္စတာမန်နဖော့နဲ့ထရမ့်ရဲ့ရွေးကောက်ပွဲအကြံပေးရစ်ဂိတ်စ်တို့ကတော့သူတို့ပေါ်ပုံမှန်12ခုနဲ့စွဲချက်တင်ထားတာကိုအပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ပါတယ်သူတို့ကိုငွေဝဲခွာချမှုမှာပူးပေါင်းကြံစည်မှုအမေရိကန်ပြည်ထောင်စုကိုဆန့်ကျင်တဲ့လုပ်ရက်တွေမှာပူးပေါင်းကြံစည်မှုနဲ့အရင်ရုရှားလိုလာတဲ့ယူကရိန်းဆိုရရဲ့ဝန်ထမ်းဖြစ်မှတ်ပုံတင်ဖို့ပြက်ကွက်မှုတွေနဲ့ရာဆွဲဆူထားတာဖြစ်ပါတယ်ခင်ဗျာ
ဂျော်ဂျီယာသမရဟောင်းမီခဲလ်ဆာကာဆရီလီကိုသူ့ကိုရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်မြောက်အောင်ကဲထုတ်ခဲ့ပြီးနောက်ယူကရိန်းရဲတွေကတောက်ကြနေမှာမစ္စတာ စကရှရီလီကိုပြန်လည်ဖမ်းဆီးလိုက်ပါတယ်စကရှရီလီကိုကယစ်မြို့မှာရဲကဖမ်းဆီးထားခဲ့ပြီးယာယီအကျဉ်းထောင်မှာသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှိနေတွေကပြောပါတယ်တောက်ကြညာပိုင်းတော့ကသူ့ကိုထောက်ခံသူတွေဟာအဲ့ဒီအကျဉ်းထောင်ရှိစုဝေးပြီးရှက်ဖွဲလုံရဲလို့အော်ဟစ်ခဲ့ကြပါတယ်ဒီဖမ်းဆီးမှုဟာတစ်ချိန်တုန်းကမိတ်ဆွေတွေဖြစ်ခဲ့ကြတဲ့ယူကရိန်းသမ္မတပိုရိုရှန်ကိုနဲ့ဂျော်ဂျီယာသမ္မတဟောင်းဆာကာရှရီလီဂျာကရန်စတွေရဲ့နောက်ဆုံးဖြစ်ရပဲဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းတော့ကရဲရဲဖမ်းဆီးမှုကနေလွတ်အောင်သူကနေဘန်ကားခေါမိုးပေါ်တက်နေချိန်မှာရဲနဲ့ရုံးရင်းဆန်ကဖြစ်နေတဲ့သူ့ရဲ့ထောက်ခံသူတွေကဘန်ကားကိုဝင်ဖြတ်ပြီးသူ့ကိုကဲထုတ်ဖို့ကြိုးစားခဲ့တာပါမစ္စတာဆာကာရှရီလီဟာ2015ခုနှစ်မှာဂျော်ဂျီယာပြည်နယ်သမ္မတဖြစ်လာပြီးယူကရိန်းသမ္မတပိုရိုရှန်ကိုကိုအဂရီလိုက်စားတယ်ဆိုပြီးဝေဖန်လာသူဖြစ်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေစနေနေ့ညဘက်နောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။ဒါဟာကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတူမြောက်ကိုရီးယားနိုင်ငံကိုမကြားသေးခင်ကသွားရောက်ခဲ့ပြီးတဲ့နောက်ဖြစ်လာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကစနေနေ့မှာပြောပါရယ်။ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အထွေမှုချုပ် Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံကိုအခုသတင်းပတ်မှာသွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီး Yi Yong Ho ဒုတိယနိုင်ငံသားရေးဝန်ကြီး Park Myung-go တို့နဲ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။လက်ထောက်အတွင်းမှုချုပ် Feldman အခုလိုလာရောက်ခဲ့တဲ့အတွက်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂအထွေထွေအတွင်းမှုဌာနဂျာမားနားလည်မှုတွေပိုရလာစေဖို့အတွက်အထောက်အကူပေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့မကြာသေးခင်ကပဲနှစ်စဉ်လုံနေကြလေတဲ့စီရေးလက်ချက်မှုကိုလုပ်ခဲ့ပြီးပြီးချင်းမှာပဲ Mr. Feldman ဟာမြောက်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အခုနှစ်စီးရဲလေ့ကျင့်မှုကတော့လှုပ်လာသမျှတွေထဲမှာအကြီးမားဆုံးစီးရဲလေ့ကျင့်မှုလည်းဖြစ်ပါတယ်ခင်ဗျာ
လူမနေတဲ့ဂျပန်ကျွန်းတစ်ခုပေါ်ကတဲတလုံးမှရှိတဲ့လျှက်စစ်ဂျန်နရေတာကိုခိုးယူမှုဆိုတဲ့ဆွဆွဲချက်နဲ့မြောက်ကိုရီးယားနိုင်ငံသား၅ခန်းသမား၃ဦးကိုဂျပန်ရဲကစနေနေ့မှာဖမ်းဆီးလိုက်ကြောင်းအစိုးရပိုင် NHK သတင်းဌာနကကြေညာပါတယ်ဒါဟာမြောက်ကိုရီးယား၅ဖမ်းလေတွေဂျပန်ကမ်းခြေကိုမကြာခဏဆိုသလိုရောက်လာတတ်တဲ့ဖြစ်ရပ်တွေကတခုဖြစ်ပါတယ်ပြီးခဲ့တဲ့လကဟိုကိုင်ဒိုကျွန်းနားမှာစိုက်ထားတဲ့အဲ့ဒီလေပေါ်မှာလေထိုးသား၁၀ဦးပါပြီးသူတို့တွေကအများစုကတော့သူတို့ဟာကျွန်းပေါ်ကတဲလုံးတွေကနေလျှက်စစ်ပစ္စည်းတွေကိုကောက်ယူခဲ့တယ်လို့ထွက်ဆိုကြောင်း NHK သတင်းဌာနမှဖော်ပြပါတယ်သူတို့တွေက၃ဦးကိုတော့ဂျပန်ရဲကဖမ်းထားလိုက်ပြီးကျန်သူတွေကိုတော့ဂျပန်လဝခအချို့စခန်းကိုပို့မယ်လို့ဆိုပါတယ်ဂျပန်ကိုမျောလာတဲ့မြောက်ကိုရီးယား၅ဖမ်းလေတွေကတချို့ကဘေးဒုက္ခကြုံလို့ဆိုပြီးရောက်လာတယ်လို့တချို့လည်းဒီတိုင်းမျောလာတတ်ပြီးတချို့လေတွေမှာတော့လူသေးအလောင်းတွေပါလာတတ်လို့ရှိပါတယ်။ဒီတသားကိုယ်တယ်နဲ့မြောက်ကိုရီးယား၅ဖမ်းလေတွေဟာအထူးစစ်တီတွေကနေ၅ဖမ်းသမားဖြစ်ဟန်ဆောင်ပြီးသွာလာလို့ရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်
။အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ဒရာမိုဒီ2014ခုနှစ်မှာအာဏာရလာပြီးနောက်ပိုင်းသူ့အတွက်အရေးကြီးဆုံးဆန်းစစ်ချက်ဖြစ်မဲ့ဒေသန္တရရွေးကောက်ပွဲကိုမစ္စတာမိုဒီကိုစားပြုဝင်ပြိုင်ခဲ့တဲ့ဂူဂျာရတ်ပြည်နယ်မှာဒီကနေ့ကျင်းပခဲ့ပါတယ်။နိုင်ငံအဆင့်အုပ်ချုပ်ရေးတာဝန်တွေမယူခင်ကသူ73နှစ်နီးပါးကြာအုပ်ချုပ်ခဲ့တဲ့နိုင်ငံအနောက်ပိုင်းကဂူဂျာရတ်ပြည်နယ်ကိုဆက်ပြီးထိန်းချုပ်ထားနိုင်ဖို့သူ့ရဲ့ဂျနတာပါတီကြိုးပမ်းလှုပ်ဆောင်နေရတာဖြစ်ပါတယ်။နိုင်ငံရဲ့ပြည်မြနှုံးကိုတာလွန်ပြီးစီးပွားရေးအရှိန်ဟုန်ကောင်းကောင်းနဲ့ကြီးထွားနေတဲ့သူ့ရဲ့ပြည်နယ်မှာဖွံ့ဖြိုးရေးလုပ်ငန်းတွေအလုပ်ကိုင်အခွင့်အလမ်းတွေဖန်တီးပေးနိုင်ခဲ့တဲ့ခေါင်းဆောင်ဆိုတဲ့ပုံရိပ်ကိုဆက်ထိန်းထားနိုင်ဖို့အတွက်ကဒီပြည်နယ်ရွေးကောက်ပွဲမှာ BJP ပါတီအနိုင်ရဖို့လိုအပ်တယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။မစ္စတာမိုဒီရဲ့လူချစ်လူခင်ပေါ်တဲ့အနေထားရဲ့ကုကြရက်နယ်သားတွေကိုဆွဲဆောင်နိုင်မှုရဲ့တွေကြောင့်သူတို့ပါတီအနိုင်ရလိမ့်မယ်လို့လည်း BJP ပါတီကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းစီးပွားရေးဖွံ့ဖြိုးမှုအရှိန်ကျလာတာကြောင့်လူလူကြာမကျေနပ်မှုတွေရှိလာပြီးဝန်ကြီးချုပ်ရဲ့ပုံရိပ်ကိုထိခိုက်ရတာကြောင့်သူ့ပါတီပေါ်ထောက်ခံမှုကျဆင်းလာတယ်လို့စစ်တမ်းကောက်ယူချက်တွေမှာတွေ့ရတာကြောင့်အခုရွေးကောက်ပွဲကိုပါတီခေါင်းဆောင်တွေလန့်နေကြပါတယ်။ဝန်ကြီးချုပ်မိုဒီကိုရိုင်ကတော့ဒီကနေ့ရွေးကောက်ပွဲကိုမဲဆန္ဒရှင်တွေအားလုံးလာရောက်မဲထည့်ဝင်ကြဖို့အထူးသဖြင့်လူငယ်တွေသူတို့ရွေးချယ်ခြင်းနဲ့သူကိုလာရောက်ရွေးချယ်ဖို့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာနှိုးဆော်ထားပါတယ်။ဒီကနေ့ကျင်းပတဲ့ဂူဂျာရတ်ပြည်နယ်ရွေးကောက်ပွဲမှာစုစုပေါင်းမဲယုံ 14,000 ရှိပြီးတော့ BJP ပါတီ ိန္ဒိယအမျိုးသားကွန်ဂရက်နဲ့ဘဟူဂျန်ဆမတ်ပါတီတို့ရှင်ပြိုင်ကြတာဖြစ်ပါတယ်အဆင့်နှဆင့်ကျင်းပတဲ့ဒီရွေးကောက်ပွဲပထမအဆင့်ကိုဒီကနေ့မှာစုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်း989ဦးရှိပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားတောင်ပိုင်းမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကိုငင်းသက်ဖို့မိသားသမားတွေဆက်ပြီးစူးစမ်းနေပါတယ်တောင်ကြနေမှာတော့ဆန်ဒီယေဂိုမြောက်ပိုင်းအထိနောက်ထပ်မီးကူးလာခဲ့ပါတယ်လွန်ခဲ့တဲ့5ရက်ကလေးကလောင်ကျွမ်းနေတဲ့မီးကြောင့်အဆောက်အုံပေါင်းအနည်းဆုံး500ပျက်စီးသွားပြီဖြစ်တယ်လို့ပြောသလိုလူပေါင်း3,900လောက်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းထားပါတယ်တနင်္လာနေ့ကစတင်လောင်ကျွမ်းတဲ့တော်မီဟာနေရာ6ခုကိုပြန့်နှံ့ခဲ့တယ်လို့တခြားနေရာဒီမှာလည်းလောင်ကျွမ်းနေတာပါမိသားသမား9,900ကျော်မိငိမ့်တက်နေရပြီးအရှင်ရော့ကြအောင်လို့ရဟတ်ရင်တွေနဲ့လည်းဆက်ပြီးတော့မိငိမ့်တက်နေရတာဖြစ်ပါတယ်ခင်ဗျာ
အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Champion Chelsea အသင်းရှုံးနိမ့်သွားပါတယ် West Ham နဲ့ Chelsea တို့ရဲ့ London Derby ပွဲကိုအစောပိုင်းကကစားကြတာမှာ West Ham က Chelsea ကိုတကူးကုန်းချင်းနဲ့နိုင်ရသွားတော့ပါ West Ham ရဲ့အနိုင်ဂိုးကိုတော့ Marco Arnautovic ကပထမပိုင်း6မိနစ်မှာ penalty area ထဲကနေဘယ်ချင်နဲ့ကန်သွင်းသွားခဲ့တာဖြစ်ပါတယ်။ Chelsea အသင်းကခြေပါဖို့ရဖို့ကြိုးစားခဲ့ပေမဲ့လည်း West Ham ကတစ်သင်းလုံးခံကစားခဲ့တာကြောင့်အကူမရဘဲနောက်ဆုံးမှာ West Ham က Chelsea ကိုတကူးကုန်းချင်းနဲ့နိုင်သွားတာဖြစ်ပါတယ်။မကြာခင်မှာတော့ Crystal Palace နဲ့ Bournemouth, Huddersfield နဲ့ Brighton, Tottenham နဲ့ Stoke City, Burnley နဲ့ Watford, Swansea နဲ့ West Brom တို့ကစားကြမှာဖြစ်ပြီးတော့မြန်မာစံတော်ချိန်ည7:00နာရီမှာတော့ Newcastle နဲ့ Leicester တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါဘက်ကိုဆက်ပါမယ်ရှင်။မြန်မာလူငယ်တွေအနေနဲ့စူးစမ်းတီထွင်ဖန်တီးလိုစိတ်နဲ့ပွင့်လင်းလှုပ်လှက်တဲ့အတွေးခေါ်တွေကိုလက်တွေ့အကောင့်တွေပေါ်စူးစမ်းကြဖို့နဲ့နိုင်ငံမှာစွန့်ဦးတီထွင်တဲ့ယဉ်ကျေးမှုတရားပေါ်ထွန်းလာဖို့အစိုးရဘက်ကရောနိုင်ငံသူနိုင်ငံသားအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါကတော့ဒီကနေ့ကျင်းပတဲ့ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များ၏ထိပ်သီးညီလာခံ2019ဖွင့်ပွဲအခမ်းအနားမှာလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များကိုဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာလူငယ်တွေစုံတီထွင်လုပ်ငန်းရှင်တွေဖြစ်လာနိုင်ဖို့အတွက်ဘလို့အခြေအနေမျိုးတွေလိုအပ်ပါတယ်လဲဆိုတာကိုမဆုမွန်ကတင်ပြထားပါတယ်ရှင
်ဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များအသင်းကကြီးမှုပြီးဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များ၏ထိပ်သီးညီလာခံတရက်နေပြည်တော်မြန်မာပြည်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့်မှာကျင်းပပါတယ်မြန်မာနိုင်ငံတော်ဗဟိုဘဏ်ဥက္ကဋ္ဌအပါအဝင်စီးပွားရေးလုပ်ငန်းရှင်ကြီးတွေနောက်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေနဲ့ပြည်တွင်းပြည်ပကအသိပညာရှင်အတတ်ပညာရှင်တွေနောက်တိုင်းဒေသကြီးနဲ့ပြည်နယ်တွေကလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေတက်ရောက်ကြပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးစနစ်ဖြစ်ဖို့အားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူငယ်တွေနဲ့နိုင်ငံသူနိုင်ငံသားအားလုံးရဲ့စိတ်ဓာတ်နဲ့အရေးချင်းမြင့်တင်ဖို့အရေးကြီးတယ်ဆိုတာကိုမိကွန်းပြောကြပါတယ
်ကျမတို့ရဲ့လူငယ်တွေဟာအနာဂတ်နိုင်ငံတော်ရဲ့အရင်းမြစ်တွေဖြစ်ပါတယ်ကျမတို့နိုင်ငံပိတ်ခါရှိရှိတောင်တင်းခိုင်မာစွာရပ်တည်နိုင်ဖို့စီးပွားရေးတိုးတက်မှုကအရေးကြီးလာပါတယ်လူငယ်အင်အားနဲ့စီးပွားရေးအင်အားပေါင်းပြီးကျမတို့နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ကြရမှာဖြစ်ပါတယ်ကျမတို့မြန်မာလူငယ်တွေဟာစူးစမ်းလူစိတ်တီထွင်ဖန်တီးလူစိတ်ပွင့်လင်းလွတ်လပ်တဲ့အတွေးခေါ်တွေကိုလက်တွေ့အခောင်းတွေပေါ်ပြီးအများကျိုးတွေ့ကျိုးပန်းဆောင်ရွက်လို့တဲ့စိတ်ထားတွေရှိကြပါတယ်ကျမတို့နိုင်ငံမှာစွန့်ဦးတီထွင်ရင်ကျွေးမှုတရားဖြစ်ပေါ်လာစေဖို့အတွက်အစိုးရဘက်အနေနဲ့လည်းတည်ထောင်စုအဆင့်သာမကတိုင်းဒေသကြီးအစိုးရတွေကပါကိုတိုင်းဒေသမှာရှိကြတဲ့စွန့်ဦးတီထွင်လုပ်ငန်းတွေကိုအားပေးကူညီပံ့ပိုးကြဖို့တိုက်တွန်းပါတယ
်အစိုးရအနေနဲ့လည်းနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်တွန်းအားပေးလှုပ်ဆောင်ပေးလျက်ရှိနေပြီးတော့လူငယ်လုပ်ငန်းရှင်တွေဘက်ကလည်းကိုထုတ်ကုန်တွေကနေအိန္ဒိယချင်းအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်မှုစူးစမ်းကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ကိုစီကထုတ်ကုန်တွေဈေးကွက်ရရှိရေးနဲ့တခြားနိုင်ငံကပစ္စည်းတွေနဲ့ပြည်တွင်းပြည်ပဈေးကိုက်တွေဈေးကွက်တွေမှာရှင်ပြိုင်နိုင်စွမ်းရှိဖို့ကြိုးပမ်းရမှာဖြစ်ပါတယ်။ကိုယ့်ပြည်တွင်းကဈေးကွက်တစ်ခုတည်းမဟုတ်ဘဲအိန္ဒိယနိုင်ငံတွေအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်ဖို့ရည်မှန်းချက်ထားစူးစမ်းကြမှာဖြစ်ပါတယ်။
နိုင်ငံတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငွေကြေးဈေးကွက်လမ်းညွှန်ပေးမှုဆိုတဲ့ 3M လိုအပ်တယ်ဆိုတာကိုလည်းအတိုင်ပင်ခံကအလေးပေးထည့်သွင်းပြောကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးလေလာသုံးသပ်သူစီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကဗေဒကတော့မြန်မာနိုင်ငံမှာလူငယ်တွေဟာကိုယ့်အနာဂတ်ကိုကိုယ်သိဖို့နဲ့စွန့်စားလိုစိတ်တီထွင်လိုစိတ်နဲ့မိမိကိုယ်ကိုအားကိုးလိုစိတ်တွေရှင်သန်နိုင်ဖို့အရေးကြီးတယ်ဆိုတာကိုလည်းအခုလိုသုံးသပ်ပါတယ
်အစကတည်းကဒီလူငယ်တယောက်အနေနဲ့ပြောရရင်စုံဦးတီထွင်လုပ်ငန်းရှင်ဖြစ်ဖို့ကပထမဆုံးလိုအပ်တဲ့ ဲ့ပထမဆုံးအချိန်ကကြတဲ့အချက်တစ်ခုကပါလဲဆိုတော့ဝန်တန်းမလုပ်ပေးနဲ့ကိုယ့်ခြေတော်ပေါ်လွတ်လွတ်လပ်လပ်ရက်တည်လှူရှားနိုင်တဲ့လုပ်ငန်းရှင်ဖြစ်ဖြစ်ခြင်းနဲ့ဇောပေါ့လေ motivation ဖြစ်ခြင်းနဲ့ဌာနကြီးမားဖို့ကတော့လိုအပ်ဆုံးပဲ။ကြံတဲ့ဟာတွေကတော့ကိုယ့်အသူဖြစ်သွားတာပဲ။အခက်အခဲကတော့ရှိတာပေါ့။အခက်အခဲကလုပ်ငန်းရှင်ပဲဖြစ်ဖြစ်ပါဖြစ်ဖြစ်ရှိတယ်။ဟိုတကယ်တမ်းကိုအောင်မြင်ခြင်းနဲ့အောင်မြင်လုပ်ခြင်းနဲ့ဆိုရင်အဲ့ဒီခက်ခဲတွေကသူ့အသူကျော်လွှားနိုင်တာအရေးပဲ။မကျော်လွှားနိုင်တာအကြောင်းမရှိဘူး။အစိုးရကအားကိုးပြီးမှလိုအပ်တဲ့ခါမျိုးဆိုရင်စုံမှုပြီးထွင်လို့သိပြီးတော့ခေါ်တိုက်ဆို။အဲ့တော့ကိုယ်ဖာသာကိုလာကြိုးစားအားထုတ်ပြီးတော့ဖြစ်လာတဲ့တနေရာရောက်မှအစိုးရကကုညီရာတို့ဘာတို့ပေါ့တော့ဒါမျိုးလိုရတယ်။စကလေးအစိုးရကိုအားကိုးပြီးတော့လိုရတာမျိုးပေါ့။ဆရာကစုံမှုပြီးထွင်လို့သိပြီးတော့မမြင်ဘူး။ဒါတစ်ချက်ပေါ့။အော်နောက်တစ်ခုကတော့အစိုးရအနေနဲ့ကတော့အတိုင်းအဆင့်တစ်ခုရောက်ရင်အတိုင်းတာတစ်ခုရောက်လို့ရှိရင်ကတော့သူကတော့အဲကူညီတင်းတယ်ကူညီတင်းတယ်ဆိုတာဟိုစီမင်းစည်းကမ်းပိုင်းဥပဒေပိုင်းပေါ့ဥမာဖြေလျှော့တင်တာတွေဖြေလျှော့ပေးတာတော့လုပ်ပါကိန်းတာရှိအောင်လုပ်ပေးတာပေါ့လေဟို doing business လို့ဟာမျိုးပေါ့လေအဲအဲ့လိုဟာမျိုးလေးတွေလုပ်ပါကိန်းတာရှိအောင်လုပ်ပေးတာဥမာနောက်ကုမ္ပဏီဥတွေမျိုးနောက်တစ်ခါရင်းနှီးမြှုပ်နှံမှုဥတွေမျိုးပေါ့လေအဲ့လိုမျိုးတွေကတော့လုပ်ပေးတင်တယ်လို့မြင်တယ
်ဒီကနေ့စတင်ကျင်းပတဲ့ဒီလိုညီလာခံတွေကနေနောက်ပိုင်းမှာလဲလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်မယ်မြမစုံဦးတီထွင်လုပ်ငန်းရှင်များထိပ်သီးညီလာခံတွေလာမယ့်နှစ်တွေမှာဆက်ပြီးတော့ကျင်းပသွားနိုင်မှုနဲ့နိုင်ငံတိုးတက်ရေးမှာအားလုံးကပူးပေါင်းပါဝင်ကြဖို့ကိုလည်းအတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောကြားသွားပါတယ
်ကျွန်မတို့ရဲ့လူငယ်များလေးလေးနက်နက်စဉ်းစားစေချင်ပါတယ်ကိုယ်နိုင်ငံရဲ့အခြေအနေကဘယ်လိုရှိလဲကဘာကြီးရဲ့အခြေအနေကဘယ်လိုရှိလဲကဘာကိုယ်နိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုဖြစ်မြောက်ဖို့ဘာတွေလုပ်ဖို့လိုလဲဆိုတာတဦးချင်းတဦးချင်းကနေပြီးတော့ကိုယ့်ရဲ့တာဝန်အနေနဲ့ထက်သွင်းစဉ်းစားပြီးတော့လှုပ်ရှင်လှုပ်ချနေကြပါတယ်နောက်ဆုံးကြတော့အနာဂတ်ဆိုတာလူငယ်တွေရှိသွားတာပဲဒါမှမဟုတ်ကျမတို့ရဲ့လူငယ်တွေကိုအားကိုးပါတယ်ကျေးဇူးတင်ပါတယ်
ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များရဲ့ထိပ်သီးညီလာခံ2019မှာတော့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာတစ်ဖက်တစ်လမ်းကပံ့ပိုးကူညီရန်စတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပတာလည်းဖြစ်ပါရဲ့ရှင်
။မဆုမှုတင်ပြခဲ့တာပါ။အခုတော့သတင်းနာမဆုအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ချစ်ချင်းမြတ်တာနဲ့ငြိမ်ချမ်းခြင်းဆိုတဲ့သတင်းစကားနဲ့ပုပ်ယဟန်မင်းကြီး Francis မြန်မာပြည်ကို၄ရက်ကြာလာရောက်သွားခဲ့ပေမဲ့ပရိပခတွေကြောင့်မြန်မာပြည်ကထွက်ပြေးနေရတဲ့ရိုဟင်ဂျာတွေကိုတော့အဲ့ဒီစကလုံးနဲ့ခေါ်ဝေါ်မတုံ့နှုံးခဲ့လို့နိုင်ငံတကာမီဒီယာတွေကအဝေဖန်ထောက်ပြခဲ့ကြပါတယ်။ပုပ်ယဟန်မင်းကြီး Francis ကတော့သူပြောချင်တဲ့စကားကိုမြန်မာအစိုးရနဲ့စစ်ကောင်ဆောင်တွေလက်ခံနိုင်ဖို့အတွက်မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုမတုံ့ခဲ့တာဖြစ်တယ်လို့သူ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာဖြည့်ရှင်းချက်ပေးခဲ့တာပါ။မမမြင့်ခိုင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်။
ပြခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံကို၄ရက်ကြာခီးလာရောက်ခဲ့တဲ့ပုပ်ယဟန်မင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်မတုံ့ခဲ့တာနဲ့ပတ်သက်ပြီးလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတွေနဲ့နိုင်ငံတကာသတင်းမီဒီယာတွေကဝေဖန်ခဲ့ကြတာပါပုပ်ယဟန်မင်းကြီး Francis ကတော့သူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းရိုဟင်ဂျာဆိုတာမတုံ့ခဲ့တာနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာအခုလိုတုံ့ပြန်ခဲ့တာပါ
Amen Teresa que questo messaggio arrivasse
မိမိပြောကြမယ့်စကားလက်ခံဖို့အဓိကစိတ်ဝင်စားပါတယ်။တကယ်လို့ဒီသုံးနှုန်းကိုမိမိရဲ့မိန့်ခွန်းမှာခေါ်ဝေါ်သုံးဆွဲမယ်ဆိုရင်အခွင့်အလမ်းတွေပိတ်သွားဖို့ရှိခဲ့ပါတယ်။ဒါပေမဲ့လို့အဲဒီကအခြေအနေတွေအခွင့်အလမ်းဆိုင်ရာတွေအပါအဝင်နိုင်ငံသားဖြစ်ခွင့်မှာဘယ်သူ့ကိုမှချမ်းလက်မထားသင့်ဘူးလို့မိမိပြောခဲ့ပါတယ်။တည်တံ့တွဲဆုံဆွေးနွေးပွဲတွေမှာတော့တိတမကပြောခွင့်ရခဲ့ပါတယ်။ဆွေးနွေးပြောဆိုခွင့်တွေရခဲ့တဲ့အတွက်သိက္ကိုကျေနပ်မိပါတယ်။
ပုပ်ယဟန်မင်းကြီး Francis အနေနဲ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နိုဝင်ဘာ28ရက်နေ့ကတွေ့ဆုံပြီးမိန့်ခွန်းပြောကြရမှာရောရန်ကုန်ကြိုက်ကစံကွင်းမှာကျင်းပတဲ့လူထုဝတ်ပြုစုတောင်းပွဲအတွင်းမှာရောရိုဟင်ဂျာဒုက္ခသည်အရေးနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းထည့်သွင်းပြောဆိုခဲ့ခြင်းမရှိတဲ့အတွက်ပုပ်ယဟန်မင်းကြီးရဲ့ကျင့်ဝတ်တိတ်ခါလျော့ကျသွားပြီးဆိုပြီးဝေဖန်ခဲ့ကြတာပါရန်ကုန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗာတီကန်နန်းတော်ပြောခွင့်ရသူဂရက်ဘတ်ကတော့ပုပ်ယဟန်မင်းကြီး Francis အနေနဲ့ရိုဟင်ဂျာမွတ်စလင်ပြိပက္ခကိုထဲ့သွင်းပြောကြားခဲ့တာမရှိတာကြောင့်ကျင့်ဝတ်တိတ်ခါတရားရုပ်ရော့သွားစရာအကြောင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ပုပ်ယဟန်မင်းကြီးမြန်မာပြည်ကိုလာရောက်တဲ့ခီးစဉ်ရည်ရွယ်ချက်ကတန်တမန်ခီးစဉ်ဖြစ်ပြီးဒုက္ခသည်တွေကိုလာရောက်တွေ့ဆုံဖို့ပြင်ဆင်လာတဲ့ခီးစဉ်မဟုတ်ဘူးလို့ Grabback ကပြောကြားခဲ့တာ
ပါ။ I find it really hard to think that the moral authority of the Pope is somehow diminished. ရင်းညာရေးကိစ္စထည့်သွင်းပြောဆိုခဲ့ခြင်းမရှိတဲ့အတွက်ပုံရိုင်းမင်းကြီးအနေနဲ့ကျင်းဝတ်တိတ်ခါတရားရွရွသွားတယ်လို့ကျွန်တော်မထင်ပါဘူး။လူတွေကမဖြစ်နိုင်တဲ့ကိစ္စတွေကိုဖြေရှင်းပေးနိုင်ဖို့မမျှော်လင့်ကြပါဘူး။ပုံရိုင်းမင်းကြီးရဲ့ကျင်းဝတ်တိတ်ခါဟာလက်ရှိတိုင်ဆက်လက်တည်ရှိနေမှာပါ။သူ့အနေနဲ့လှုပ်ရှားချင်ရာတွေကိုဆက်လုပ်သွားမှာပါ။ခင်ဗျားတို့အနေနဲ့သူပြောခဲ့တာတွေမပြောခဲ့တာတွေပေါ်ဝေဖန်လို့ရပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးပုံရိုင်းမင်းကြီးအနေနဲ့ကျင်းဝတ်တိတ်ခါတရားရွရွသွားမှာမဟုတ်ပါဘူး။
ချစ်ချင်းမြတ်တာနဲ့ငင်းကြင်ကြင်ဆိုတဲ့သတင်းစကားနဲ့အတူမြန်မာပြည်ကိုလာရောက်ခဲ့တဲ့ပုံရဟန်းမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းငင်းကြင်ကြီးနဲ့ပြန်လည်တင့်မြတ်ရေးကိစ္စတွေကိုပဲအလေးပေးပြောဆိုခဲ့တာပါ။
မြန်မာနိုင်ငံရဲ့အနာဂတ်ဟာငင်းကြင်ရေးဖြစ်ရပါမယ်။လူတိုင်းရဲ့လူကုန်တိတ်ခါနဲ့အခွင့်အရေးတွေကိုလေးစားမှု၊တိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးစံအစဉ်လာတွေကိုလေးစားမှု၊တရားဥပဒေကိုလေးစားလိုက်နာမှု၊ဘယ်သူ့ကိုမှချမ်းလက်မထားဘဲနဲ့အများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူဒူးစီတိုင်းအဖွဲ့အတိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်အပေါ်မှာလေးစားမှုစတဲ့လေးစားမှုတွေအပေါ်အခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့လည်းမြန်မာပြည်ရဲ့အကျိုးကိုလိုလားတဲ့မိတ်ဆွေကောင်းတွေရဲ့အားပေးမှုကတန်ဖိုးဖြတ်လို့မရတဲ့အကြောင်းနေပြည်တော်မှာပြုလုပ်ခဲ့တဲ့ပုံရဟန်းမင်းကြီးနဲ့အစိုးရအရာရှိတွေတန်တမန်တွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်။အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
It is the aim of our government to bring out the beauty of our diversity.
မြန်မာနိုင်ငံဟာမတူညီတဲ့လူမျိုးဘာသာစကားနဲ့ဘာသာယုံကြည်မှုတွေအတိအတိရောရှက်နေတဲ့အလားအလာကောင်းတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုမတူကွဲပြားမှုတွေရဲ့ထူးခြားမှုကိုအင်အားတစ်ခုဖြစ်စေဖို့အတွက်အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနားလည်သီးခံပြီးစိတ်ရှိကြအောင်အားပေးရင်အတူတကွလုံခြုံမှုရှိအောင်လုပ်ဖို့ကအစိုးရရဲ့ရည်ရွယ်ချက်ဖြစ်ပါတယ်။
မြန်မာပြည်ခီးစဉ်အတွင်ပုံရဟန်းမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲတာမဟုတ်ခဲ့ပေမဲ့လည်းမြန်မာပြည်ခီးစဉ်အပြီးခီးဆက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံချိန်မှာရိုဟင်ဂျာဆိုတဲ့ဝေါ်ဟာရကိုသူ့ရဲ့အာရှခီးစဉ်အတွင်ပထမဆုံးအကြိမ်သုံးဆွဲခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့တိုင်းနယ်ချီတဲ့မွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့လည်းခိုင်မာတဲ့ဆုံးဖြတ်ချက်ချပြီးကင်တွယ်ဖြေရှင်းဖို့ကိုလည်းပုံရဟန်းမင်းကြီးကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတိုက်တွန်းခဲ့ပါသေးတယ်ရှင
်။ဒရီနာမဆုအစည်းအဝေးကိုနားဆင်ကြရတာပါရှင်။အခုတော့မြန်မာတခွင်အစည်းအဝေးလှည့်ဖြစ်ပါတယ်။မြန်မာနိုင်ငံမှာရကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုရွေးချယ်တဲ့အခါအမျိုးသမီးတွေပိုမိုပါဝင်လာနိုင်ရေးအတွက်အစိုးရကထောက်ပံ့စီစဉ်ပေးဖို့လိုအပ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။အုပ်ချုပ်ရေးမှုဆိုတာပြည်သူလူထုနဲ့နေစဉ်ထိတွေ့ဆက်ဆံရတာမို့အမျိုးသမီးအုပ်ချုပ်ရေးမှုတွေရှိခြင်းအပြင်ရရွာအကျိုးစီးပွားလှုပ်ဆောင်ရေးမှာပိုအဆင်ချောစေနိုင်မယ်။ဒီလိုဖြစ်ဖို့ဆိုရင်မြန်မာနိုင်ငံလူမှုအတိုင်းအဝိုင်းရဲ့အမျိုးသမီးတွေအပေါ်အမြင်တွေပြောင်းလဲပြရမယ်လို့အမျိုးသမီးခေါင်းဆောင်တချို့ကပြောပါတယ်။မြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ပြောတင်ဆက်ပေးထားပါတယ်ရှင်။
ဆိုရလက်ထက်မှာတော့ရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးချယ်ခန့်အပ်ဖို့လှုပ်ဆောင်နေပြီ။အဲဒီရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်နဲ့မဲပေးခွင့်တွေအတွက်အမျိုးသမီးတွေပုံမပါဝင်လာနိုင်မှုအမျိုးသမီးအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်။2016တုန်းကတော့ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေ16,000မှာအမျိုးသမီးအုပ်ချုပ်ရေးမှုအရေးအတွက်က80ကျော်သာရှိနေတာဖြစ်ပါတယ်။အဲဒီလိုရက်ကြီးအုပ်ချုပ်ရေးမှုနေရာတွေမှာအမျိုးသမီးပါဝင်မှုနည်းနေကြတာမကမဲပေးရွေးချယ်ရမယ့်နေရာမှာလဲအမျိုးသမီးတွေပါဝင်ခွင့်အတွက်ကန့်တတ်တယ်လို့ဖြစ်နေတဲ့အချက်တွေဖြစ်ပေါ်နေတာကြောင့်ဥပဒေကိုပြင်ဆင်ပေးဖို့အတွက်လည်းအမျိုးသမီးအဖွဲ့အစည်းတွေကတောင်းဆိုမှုတွေရှိနေပါတယ်။အမျိုးသမီးအဖွဲ့များကွန်ရက်ရဲ့ပဲ့ကိုင်ကော်မတီဝင်ဒေါက်ခင်လေးကတော့ရက်ချေးအုပ်ချုပ်ရေးမှုနေရာတွေမှာအမျိုးသမီးပါဝင်မှုနှုန်းများပြားဖို့ဘာကြောင့်လိုအပ်နေတာလဲဆိုတာကိုတော့အခုလိုပြောပြပါတယ်။
တော်တော်များများကအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့ဆိုရင်လွှတ်တော်ထဲမှာလွှတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာကိုပဲအာရုံထားကြတယ်။အဓိကအရေးကြီးဆုံးကတော့ကျွန်တော်တို့မြင်တာကရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုကအရေးကြီးဆုံးပဲပြည်သူလူထုနဲ့နေသူတွေကဆက်ဆံရတယ်ပြည်သူလူထုရဲ့အရေးကိစ္စတွေပြဿနာတွေကိုဖြေရှင်းပေးရတာရက်ကွက်အုပ်ချုပ်ရေးမှုတွေဖြစ်တယ်အဲ့ဒီရက်ကွက်အုပ်ချုပ်ရေးမှုတွေရဲ့မှန်မှန်ကန်ကန်ခွဲခြားစွမ်းဆောင်မှုတွေနဲ့မှန်မှန်ကန်ကန်ဆောင်ရွက်နိုင်မှုတွေအမျှော်မြင်ရှိရှိနဲ့ဆောင်ရွက်ပေးနိုင်မှုတွေရှိလို့ရှိရင်တော်တော်များများပြဿနာတွေကရက်ကွက်တွင်မှာပဲပြေလည်သွားနိုင်တဲ့အနေအထားဖြစ်တဲ့အခါကျတော့အမျိုးသမီးတွေကိုပါဝင်ဖို့အတွက်ကျွန်တော်တို့တော်တော်လှုံ့ဆော်မှုတွေလုပ်ထားတယ်။အဲ့လိုပါဝင်မယ်ဆိုတဲ့အမျိုးသမီးတွေအတွက်လိုအပ်တဲ့ဖြည့်ဆည်းမှုတွေလုပ်ပေးဖို့လိုအပ်တယ်ဆိုရင်လည်းကျွန်တော်တို့လုပ်ပေးဖို့အတွက်ကိုပံ့ပိုးမှုတွေလည်းကျွန်တော်တို့လုပ်ပေးဖို့စီစဉ်ထားတာတွေရှိတဲ့အတွက်ခုလာမဲ့ရွေးကောက်ပွဲမှာတော့အရင်ကထက်ပိုပြီးတော့များလာနိုင်နိုင်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်
။ရက်ချေးအုပ်ချုပ်ရေးမှုနေရာတွေမှာအမျိုးသမီးတွေပုံပေါ်ပါဝင်လာနိုင်ဖို့အတွက်လည်း အခွင့်အလမ်းတွေကိုအစိုးရအနေနဲ့စီစဉ်ပေးဖို့လိုအပ်နေတယ်လို့အမျိုးသမီးအဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။အမျိုးသမီးရေးဆောင်ရနေတဲ့ဝင်းဝင်း organization ရဲ့ဥက္ကဋ္ဌဒေါက်ကီတီဝင်းကတော့အမျိုးသမီးအုပ်ချုပ်ရေးမှုတွေများပြားလာဖို့အတွက်ဆိုရင်တော့အိမ်တအရဲ့မိသားစုဝင်တွေအကုန်လုံးမဲပေးခွင့်ရဖို့လိုအပ်တယ်လို့ဆိုရတယ်။
ဘောတိုင်းမှာအိမ်တော်ဦးကြီးစွာဖခင်ပဲပေါ့နော်အဲ့တော့ဖခင်ကဒီအမျိုးသမီးအပေါ်ကိုအမြင်နဲ့အမြင်နဲ့လည်းဆိုင်ပါတယ်ပေါ့။ဒါဆိုတော့ဟိုအခုကျမတို့မြန်မာနိုင်ငံရင်ကျေးမှုအရာပေါ့အမျိုးသမီးကိုတို့ကမိခိုးသူအားငယ်သူအမျိုးသားဦးဆောင်သူဆိုတဲ့စိတ်ကြီးကကျမတို့တိုင်းပြည်မှာဒါမိယိုးဖလားပေါ့။ဟိုအရင်ကလေးကစွဲနေတဲ့အခါကျတော့ကျမတို့ဒီမဲပေးမဲ့အမျိုးသားများကအမျိုးသမီးများကိုပေးနိုင်တဲ့အချင်းနေแม่လို့ကျွန်မထင်တယ်ပေါ့เนาะအမှန်တော့မဲပေးပိုင်ခွင့်ကအမျိုးသမီးရောအမျိုးသားရောမိသားစုဝင်အကုန်လုံးပေးမယ်ဆိုရင်တော့အမျိုးသမီးရနိုင်ခြင်းများတယ်လို့ထင်ပါတ
ယ်။ရောင်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့အမျိုးသမီးတော်တော်များများဟာစိတ်ဆက်ပြီးအမျိုးသားတွေထပ်သားတဲ့အချက်တွေရှိနေပေမဲ့ရက်ချင်းအုပ်ချုပ်ရေးမှုလုပ်တော့မယ်ဆိုရင်တော့တချို့ကိစ္စတွေမှာအခက်အခဲရှိနိုင်တယ်လို့အခုလို့ပြောပါတယ
်။ကောင်းပါတယ်အမျိုးသမီးတွေကွယ်အမျိုးသမီးတွေကတော်တော်များများလေဟိုပါပါစိတ်ဆက်တယ်သူတို့အလုပ်ကိုကြိုးစားခြင်းနဲ့မခုမကဘူးဖင်ပေါ့တယ်ဒါမှမဟုတ်တို့တွေပရင်လုပ်တယ်ဆိုရင်အမျိုးသမီးပရင်ကိုခေါ်တယ်ဘာသာအမျိုးသမီးပရင်အမျိုးသမီးကကွန်မစားဟုတ်လीသူထိုင်သူ့လို့သူဖင်မြဲတယ်ဆက်ချုပ်တယ်သူထိုင်တယ်ကွာတဘောကယောက်ျားလေးကတော့ဟိုထားလိုက်မယ်ဒီထားလိုက်မယ်ဆိုတော့တဘောကအနည်းဆုံးတော့ကောင်မလေးလိုင်းဆလိုက်မယ်ဆိုတာရှိတယ်အမျိုးသမီးတွေကတော့ဟိုလှုပ်ပါတယ်ငါတို့ကလीဒါမှမဟုတ်လည်းအခုနောက်ပိုင်းရှေ့တန်းတင်ပါတယ်လောအမျိုးသမီးတွေတဘောအခုတို့လွတ်တော်မှာလည်းအမျိုးသမီးတွေပါလာရာဂိုင်တော့တော့နည်းသေးတာပေါ့လीဒါပေမဲ့ခုနကလို့ပေါ့ဟိုဆိုလိုချင်တာကဟိုသူတို့ရဲ့စိတ်ဆက်တေချာမှုတွေအကျိုးစားမှုတွေတခါတလေမှာကြော်မြင်တာတွေရှိပါတယ်သူကလက်ခံတယ်တခါတလေသူတို့ပေးလိုက်တဲ့အကြံဉာဏ်တွေဟာကိုယ်တော်မမြင်တဲ့အကြံဉာဏ်တွေမြို့သမီးတွေပေးတာတွေကောင်းတယ်တဲ့မလားနောက်တော့ထိုးထွင်းခြင်းစိတ်တွေရှိပါတယ်တဘောလေးကြိုးစားပါတယ်ဟာတို့ကလည်းပြောတယ်မြို့သမီးတွေဝင်လို့အမျိုးသမီးတွေလှုပ်ကြပါလှုပ်ရင်ပိုးတော်အေးအေးတက်တာတွေလှုပ်တဘောကအဲ့တော့အဲ့ဒီမှာလည်းတပိုင်းထားလိုက်ဒါပေမဲ့အုပ်ချုပ်ရမှုကြတော့နည်းနည်းပြဿနာရှိဘာလို့ပြဿနာရှိတယ်ဆိုတော့အမျိုးသမီးတွေဟာအိမ်တော်တယ်ဆိုလဲဘယ်လိုပဲဖြစ်ဖြစ်သူ့အိမ်တော်ဘက်ကညပြင်ထွက်တာသူကြိုက်မှာမဟုတ်ဘူးအခုကရက်ွက်ဟာလာဟိုလုံချုံရေးဟိုစောင့်ပြီကဲဟို community base စောင့်မယ်ဘယ်မျိုးသမီးကသွားပြီးတော့12နှစ်တနားတိစောင့်ခလေးအိမ်အိမ်မယ်မနဲ့သူခလေးအတွက်ကိုဈေးချဟိုဟင်းချချင်ချဲရအောင်ကြောင်းသွားဖို့လုပ်အောင်ပြီးတော့အကုတ်ကိုမျိုးသမီးတော့ဟိုတော်လားညာကြီးမိုးချုပ်မှာလူတက်လို့ဟာလူသေးလောင်းတည်းကပါတော့3လောင်းဟာလာလူသေးလောင်း3လောင်းတွေ့တယ်ပုတ်ပွားနံနေတယ်ဘယ်မင်းမမသိမသွားချင်သဘောပြပြနောက်တစ်ခါကားတိုက်ပါပြီလေဘာဖြစ်ဖြစ်သူက24နှစ်အလတ်ဖြစ်နေရတာအချို့မှုတယောက်ရဲ့အနေထားပြီးရင်ပြဿနာတွေရှင်းရတယ်ဆိုတော့အဲ့ဒီအနေထားမှာတော့ကိုရောဒါမှမဟုတ်တချို့အမျိုးသမီးတွေဆိုရင်သူတို့ကိုယ်တိုင်ကဝင်မရွေးခြင်
းဒါပေမဲ့အမျိုးသမီးအဖွဲ့များကွန်ရက်ရဲ့ပဲ့ကန်ကော်မတီဝင်ဒေါက်ခင်လေးကတော့အဲ့ဒီလိုအခက်ခဲတွေအတွက်အစိုးရအနေနဲ့အမျိုးသမီးအုပ်ချုပ်ရေးမှုတွေကိုအခုထပ်ပုံပြီးထောက်ပံ့မှုပေးလိုက်ရင်အမျိုးသမီးတွေဟာလည်းအမျိုးသားတွေနဲ့တန်းတူဆောင်ရွက်နိုင်လာမှာဖြစ်တယ်လို့ဆိုပါတယ်
ခုရက်ွက်အုပ်ချုပ်ရေးမှုတွေကိုလကနဲ့ပေးပြီးတော့ဆောင်ရွက်ခိုင်းတယ်လို့တော့ပြောတယ်ဒါပေမဲ့လကကမဖြစ်စလောက်ပါအဲ့တော့ဒီလကလေးနဲ့လည်းဘလို့မှရက်ွက်ကိုယ့်ရဲ့ခြေရွာကိုနော်ကောင်းမွန်အောင်အုပ်ချုပ်ဖို့ဆိုတာအစိုးရရဲ့ဒီထက်ပံ့ပိုးမှုတွေပိုလှုပ်ပေးဖို့လိုပါတယ်ဒီထက်ပိုပြီးတော့ပံ့ပိုးမှုတွေဝန်ဆောင်မှုတွေပေးမှအမျိုးသမီးတွေအတွက်ဟိုလုံခြုံစွာနဲ့သူတို့ရဲ့အုပ်ချုပ်ရေးမှုတာဝန်ကိုထမ်းဆောင်နိုင်မှာဖြစ်တယ်ဥပမာညာရေးညာတာကိစ္စတွေရှိတယ်ဒီလိုဆောင်ရွက်ရခါမှာအမျိုးသားတွေနဲ့အမျိုးသမီးတွေနဲ့မတူကွဲပြားတဲ့အချက်လက်တွေမှာမူတည်ပြီးတော့အမျိုးသမီးတွေအတွက်ကိုလည်းလုံးကြုံရေးအတွက်သူတို့ကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်အတွက်ဖြည့်ဆည်းပေးဖို့လိုတယ်လို့လည်းကျွန်မပြောချင်ပါတယ
်အခုချိန်မှာတော့လွတ်လပ်နေတဲ့ရက်ချေးအုပ်ချုပ်ရေးမှုနေရာတွေအတွက်အုပ်ချုပ်ရေးမှုတွေကိုပြန်ပြီးတော့ရွေးကောက်တင်ပြဖို့အပြင်အစ်စ်ပြန်လည်ပြင်ဆင်ထားတဲ့ရက်ကွက်သို့မဟုတ်ကြေးရအုပ်စုအုပ်ချုပ်ရေးဥပဒေနဲ့မညီတဲ့ရက်ချေးအုပ်ချုပ်ရေးမှုနေရာတွေကိုလည်းပြန်ပြီးရွေးချယ်ဖို့ပြည်ထောင်စုအစိုးရကထုတ်ပြန်ထားတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
ပါစင်တင်ဆက်ပေးတဲ့မြန်မာတခွင့်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစည်းအဝေးတွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစည်းအဝေးကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညတင်ပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00 နာရီကနေ10:00 အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာဆန်တော်ချိန်ည9:00 နာရီခွဲရှိပြီးမှသောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်တွေလိုင်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့မကြာခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံကြုံရတဲ့အဆိုးကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညွတ်တိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲ။တိုးတက်မှုတွေဆွေးနွေးမှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိမလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဆိုတော့ပင်နိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလီလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ရေဝီရသဘောထားတွေကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်။ဒီမြန်မာရေးအခက်အခဲတူတူဖြစ်တဲ့ဒီဥစည်ရသူရဲ့သဘောထားကိုအရင်ကျွန်တော်ကြားချင်ပါတယ်ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအားဖြင့်အောင်မြင်မှုမအောင်မြင်မှုဖြစ်နေဘာတွေများရှိခဲ့တယ်လို့ယူပြီးကသုံးသပ်နိုင်မလဲဥစည်ရသူခင်ဗျာ
ကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးပိုင်းမှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေကအသက်ပြထားလိုက်နိုင်တာအဲပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံတင်ပို့တဲ့အခါမှာဒါ55နှစ်လောက်အတွင်းမှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲဈေးကွက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယဖိတ်လိုက်တဲ့အခါကျတော့ကျွန်တော်ဒီဘက်မှာတော့ကြောက်ကြဲဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ပြောရင်ကျတော့ဟိုရခိုင်ရေးမှာကျွန်တော်တို့တော်တော်လေးအထိနာသွားတယ်အဲရခိုင်ရေးမှာအထိနာပြီးတဲ့အခါကျတော့နေချင်းရေးမှာကျတော့လေရခိုင်ကြောင့်လည်းပါတာပေါ့နော်အာယုန်လေးကကျွန်တော်တို့ကြားတဲ့အခါကျတော့ဟို2019ကိုနေချင်းရေးနှစ်လို့လှုပ်ထားပြီးမဲ့ဟိုအများကြီးတော့ကျွန်တော်တို့တိုးတက်မှုမရလိုက်တာတော့တွေ့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်တော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကတော့လေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပို့တော့မျောမှန်းနဲ့အဲ့မစခင်ကဒါပေမဲ့ပြီးသွားတဲ့ချိန်မှာတော့ဟိုဖြစ်မလာတာတွေရှိတယ်ပေါ့လေဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကဟိုမြန်မာရေးအကဲခတ်တူဖြစ်တဲ့ဒေါက်တာတင်းဆွေရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းဆွေဒီ2019ခုကိုပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆက်ရုံမှုဘာတွေများမြင်မိတယ်လဲခင်ဗျာ
ဟုတ်ကဲ့ဒီ NLD ဆိုရက်တက်လာကစားကပြည်သူလူထုရောနိုင်ငံတကာကရောအင်တာမအကြီးမားမြန်မာတဲ့ပြည်နယ်ပြုံးလေကြီးတွေကိုမြို့လင်းစောင့်သားခဲ့ကြတာအဲတနှစ်တာပြီးလို့ဒုတိယနှစ်နဲ့ရောက်တဲ့အခါမှာတော့ကပူပြီးလက်တွေ့ကြတဲ့မြန်မာချက်တွေနဲ့အဲမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်အဲတခါ energy ဆိုတာကိုလိုက်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်ကမှာ OPT နေတဲ့အစိုးရနဲ့တူတဲ့အလုပ်တွေလှုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်အဲ့တော့ဒီအခြေခံနှစ်ခုအပေါ်မှာတစ်နှစ်တိုင်ရလက်တွေကိုသုံးသပ်လို့ရှင်တော့ဖြစ်တဲ့နေရာတွေဖြစ်လာတယ်တည်ငြိမ်မှုရှိတယ်သို့တော့မမြိုလင့်တဲ့အဲခန္ဓာဝါဆွေးနွေးသူဘာမှမပြောလင်းတဲ့နိုင်ငံကစင်မြင့်မှာတော့ရခိုင်ပြည်မြောက်ပိုင်းအရေးခင်ဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလားကျွန်တော်ဖြတ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမလားပေါ့အဲဒါကတော့နိုင်ငံကစင်မြင့်သို့တော်လည်းပြည်တွင်းကအနေနဲ့ကြည့်လို့ရှိတော့က NLD အစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လို့နောက်တစ်ခါဒီမိုကရေစီကိုအော်ကိုစားပြုတဲ့ဆွေတည်းရဲ့လူလက်တွေ့ကြတဲ့အမြင်ဘက်ကိုလူတို့ကမြင်လာကြတယ်လို့ကျွန်တော်မြင်ပါတယ်ဟိုဆွေတည်းရဲ့ဆော်ဝဲမဲ့စီဝါရေးလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တဲ့နာတွေလည်းဖြစ်လာသလိုပို့ပြီးတော့သိတာကတော့ဒီကာကွယ်ရေးပေါ့နော်ဆွေတခုတိုင်းပြီးတခုမှာကာကွယ်ရေးပြောပြောလက်နက်ကင်ဖွဲ့စည်းပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်ပျက်တည်ကနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခွင့်အရေးဟာအစိုးရနဲ့အဲတက်မတော်လို့ပြောရမယ်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုဟိုလူအားလုံးကအထူးသဖြင့်နိုင်ငံတကာကပိုပြီးသိသွားစေတဲ့အချက်ကို2019ခုနှစ်ကမိမောင်းထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီသတင်းစာဆရာဦးတီယာသွေးလဲလေးလိုက်မှမှာရှိနေပါတယ်ဆရာဦးတီယာသွေးရဲ့အမြင်ကိုပြောပါအောင်ခင်ဗျာကျွန်တော်တို့ဒီ2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တိုးတက်မှုဆုတ်ယုံမှုတွေဘာတွေများရေဝီအားဖြင့်မြင်ရတယ်လို့သုံးသပ်လို့ရမယ
်2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဟိုဖက်ကပေါ့နော်ကျွန်တော်တို့ဒီအစိုးရအစ်စ်အနေနဲ့ကျွန်တော်တို့ဒီသူရဲ့မူလကနဦးစိတ်ကူးစိတ်သားနေအောင်ဘလောက်ထိဖြစ်နိုင်ရရှိတယ်လဲဘလောက်ထိမဖြစ်နိုင်ရရှိတယ်လဲဘယ်အရာစိန်ခေါ်မှုတွေဖြစ်ပြီးတော့ဘယ်အရာတော့ပြန်အသာစီဖြစ်နေတယ်လဲဆိုတာကိုသူ့အနေနဲ့ပထမဒီပေါ့နော်ကျွန်တော်တို့ဒီစိတ်ကူးစိတ်သားနေအောင်ဟိုဘလောက်အတိုင်းတာအထိကျွန်တော်တို့ဒီစိတ်ကူးစိတ်သားတာပဲရှိတယ်လဲလက်တွေ့လို့ကြာချင်းပြရချင်းပေါ်မှာကျွန်တော်သုံးသပ်နိုင်တဲ့ဟလာအဖြေတခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘလို့ပေချာတခုအစိုးရအစ်စ်နေတယ်ဒီနှစ်ဆိုတဲ့ကာလအပြင်မှာပေါ့နော်သူ့တွေလည်းကျွန်တော်တို့ဆန်တော်ဘွားသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်တို့စိန်ခေါ်မှုအခြေအဝင်းကျွန်တော်နိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးနယ်ပယ်သီးသီးမှာရှိတဲ့တိုင်းပြည်ရဲ့မှာရှိတဲ့ကျွန်တော်တို့ဖြည့်ရှင်းရမယ့်ကိစ္စတွေမဖြည့်ရှင်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါရေးအတိတ်နဲ့တူစားမိသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဟုတ်ကဲ့ပါကျွန်တော်အမြင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံမှာပြည်တွင်းငွေချင်ရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့2008ခုနိုင်အခြေခံဖွင့်ရှင်အုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာအခုကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟိုလာချီတော့ဒီဟိုကိစ္စပေါ့နော်ဒီပင်းလီပြည်နယ်ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအနေနဲ့ဆွေးရကကပါမာနေပြီကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတဲ့အနာထက်ကကျွန်တော်တို့ဥသိသိရင်ဆွေးရလာထားမှာပေါ့ဗျာဒီမြန်မာနိုင်ငံမှာဒီဝိုင်းရလူမျိုးဆိုတာမရှိဘူးဆိုတော့ကပါကိုဒီအနေနဲ့လက်ရှိဆွေးရကတရောင်းဝန်ကောင်တာပြဖို့လိုရပါတယ်ခင်ဗျာအဲ့တော့ပညာရေးအထုံးစီရပေါ့နော်ပညာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်ကျန်းမာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်အဲ့ဒီဒီနိုင်ငံမှာလန်ဒရာတွေပေါ့နော်လက်မှတ်ချက်တွေတွေကောင်းမှန်ဖို့လိုရပါတယ
်ဟုတ်ကဲ့ကိုချောင်းမြင့်တ
င်ကျွန်တော်တို့ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီစက်ရှိနေပြီးတော့ဗျာဒီကျွန်တော်နိုင်ငံတကာကတော့ပေါ့နော်ဒီပြည်ပနိုင်ငံတွေကနိုင်ငံချောင်းချင်းနေနေမှုတွေပေါ့နော်အဲ့ဒါကိုနေပြီးတော့လက်ရှိအစိုးရကတိုင်းနေပြည်နယ်ထိပ်ပြီးမှဒီစိတ်ဝင်လုံးတွေတက်ဆောက်ပြဖို့လိုရပါတယ်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပါလဲတရားရေးမှန်တိုင်းပေါ့နော်ကျွန်တော်တို့တရားရုံးတွေမှာဒီပါလဲဆိုတော့တရားစီရင်ရေးတွေဟောကင်းနဲ့ငငငဖြစ်အောင်ပေါ့နော်ဒီအဲ့ဒါလုံးဆုပ်ဖို့လိုရပါတယ်ခင်ဗျာအခုရက်ကျုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကရက်ကျုပ်ချုပ်အုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူပြည်ကဒါရိုက်နေစေဒီဝတ်ဖြစ်ခင်ရတဲ့အခါမှာရက်ကျုပ်အုပ်ချုပ်မှုဒီကိုလက်စာတွေကိုစီမံတရားတွေကိုကျွန်တော်တို့ဒီပေါ်တော့ဆိုရင်ကျွန်တော်တို့ခုနှစ်ပေါင်းကျက်ပြပါတယ်နောက်ပြီးတော့ဒီရုံးတွေက၅တောက်ပြည့်တယ်အဲ့ဒါတွေကိုကျွန်တော်တို့ကသက်ဆိုင်ရာရကောင်းချေအောင်ချုံရင်မှုတွေကိုကျွန်တော်အဆင်းစီရတွေကိုခရီးသည်တွေကိုကျွန်တော်တို့ကဒီခက်မြလျော်ညီစောပေါ့နော်တုံ့ပြန်ပြဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုချုံမြင့်တင်
ကျွန်တော်တို့နိုင်ငံမှာအဆင်ပြေဖို
့ဟုတ်ကဲ့ကိုချုံမြင့်တင်ဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အစိုးရတည်းရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတစ်ခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းဆောင်ပဋိပက္ခတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံတကာဖိအားတွေတိုးမြင့်ဖို့ကြိုးစားနေကြသည့်အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေအစိုးရလက်အောက်မှာမရှိသည့်အချိန်ပြည်ပခမျိုးစုံနဲ့ရင်ဆိုင်နေရသည့်အချိန်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးတို့ကိုတတ်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲ။စီးပွားရေးဟာအခြေခံအဆောက်အုံလိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်တတ်နေတယ်လို့ယူဆနိုင်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိဆိုးရလက်ထက်မှာအပြေးဝမရရှိနိုင်သည့်အချိန်ငြိမ်းချမ်းရေးအတွက်နီလန်းကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်မူပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်။အချို့အားဖြင့်ဆိုရရင်တော့ကာကွယ်ရေးစာအစိုးရအုပ်ချုပ်မှုအောက်မှာဂုဏ်သိက္ခာရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ရှင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်။
ဟုတ်ကဲ့ဒါတော့ American ပြည်သူ့ကမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြည်တွင်းငြိမ်းချမ်းရေးမှာတိုးတက်မှုတွေအထိုက်အလျောက်ရှိရဲဆိုတော့သူယူဆအောင်ပြောထားပါတယ်ဆက်စောကတော့ဟိုကိုစီသူကတော့ပြောသွားပါတယ်ဒီမှာဟိုပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့နှစ်တာအတွင်းမှာဟိုပြော တိုးတက်တဲ့လောက်တိုးတက်မှုမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဆိုတော့ပြည်တွင်းငင်းငယ်အပိုင်းမှာဟိုသူပြောတယ်လို့ပြောလေဒီနိုင်ငံရေးရဆွေးနွေးပွဲတွေလုပ်ခဲ့တာတွေရှိတယ်ဆိုတော့ဒါတွေအောင်တစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်ပဲသူပြောတယ်လို့ပြောနိုင်ရလားကိုစည်သူ
ငင်းချင်းရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဟိုငင်းချင်းနှစ်လို့ပြောရလောက်အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးရဝင်စောင့်တာပေါ့လေဆိုတော့ငင်းချင်းရလည်းတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ချက်ချင်းလည်းမဖြေရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလည်းဒါဟို NLD ဆိုတဲ့တက်ဆက်မှာလည်းဒါဥစားပေးဖြေရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့တော်ဆက်စုကြီးကလည်းဒီနှစ်ကို2019ငင်းချင်းရနှစ်လို့ကြေညာပြီးသူလုပ်ဖို့ကြိုးစားတယ်ဆိုတော့အစာပိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့ခါကျတော့ဟိုတရုတ်နယ်စပ်မှာကျွန်တော်တို့ကလက်နက်ကင်တွေကများတဲ့ခါကျတော့တရုတ်ရဲ့ပံ့ပိုးမှုတချို့လည်းရတယ်ပေါ့နော်ဆိုအဲ့ကကြတော့ဒုတိယအကြိမ်ကျွန်တော်တို့27ရာစုပင်လုံမီလာကန်ကျင်းပလိုက်နိုင်တယ်။ဒါပေမဲ့သဘောတူညီချက်တွေကကြတော့အများကြီးမရဘူးပေါ့နော်။မရကြီးမရတာခုနကကျွန်တော်ပြောရဲရခိုင်ညောင်းဟိုအာယုံတွေကဒါထိပ်ပိုင်းကောင်းဆောင်တွေရဲ့အာယုံတွေကအဲ့ဘက်ကိုကျွန်တော်တို့ရောက်သွားတဲ့အခါကျတော့ငင်းချဲရဲ့ဘက်မှာအာယုံမဆိုင်နိုင်ဘူးဖြစ်သွားတယ်။နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့အခါကျတော့လေအများစားသာကျွန်တော်တို့တပြိုင်တည်းထဲတွေကျွန်တော်တို့လုပ်တင်နေပြီးတဲ့အခါကျတော့ပင်လုံညီလာခံလို့ဟာမျိုးကြတဲ့အခါကျတော့ဆွေးနွေးဖို့အဆင့်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင့်ရအောင်တွားတဲ့ဟာမျိုးပေါ့အခုကျတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့အခါကျတော့ဟိုသဘောတူညီမှုတွေကအလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့2018ဆိုရင်တော့ဟိုဒီ2019တည်းမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့ပါနေလိမ့်မယ်ဒါပေမဲ့2019တည်းမှာကျတော့ကျွန်တော်တို့ကဟိုကျင်းဝထားတဲ့ဟာပေါ့နော်ဒီရီမန်ထားတဲ့ဟာနဲ့ကြည့်ရင်တော့အဲ့ဒါကပါလဲနေတယ်။ညအခုမဟုတ်ဘူးသူတို့ကရီမန်ထားတဲ့ဆိုင်တော့ဟာနေတယ်ပေါ့နော်။ဟုတ်ကဲ့
โอเคเสียอู้เต้ซวยะตบอดาโอเคเนี่ยที่2019แท้มาตะแกเราที่อัยตาซูอะนี่เนี่ยที่อุซาเปสาวะปกรีไปท่าได้ปิรินญญญญเคสาโหมาบลาอุปออมญมุมาออมญมุอไตตาอาภิญပြောมั้ยဆိုရင်ဘာတွေများမြင်မိလဲဆရာနေเนี่ย
เอตะลูเนี่ยปิดွင်းญญญဆိုราอัสวะกะตมกะทะปิบีโหซอนเยซีซั่นไปได้อภัสีเตยะลูเวเอจันเราอ่ะမြင်เนี่ยဒါကြောင့်တခါမှမရှိဘူးသေးတယ်ငင်းငင်းရေးဆိုတဲ့သကလုံးတုံးပြီးတော့ NLD ဆိုကဒါကိုတင်ပါတယ်အရင်တော့ကတော့ဟိုလက်နေနေငင်းငင်းရေးလေတယ်အဲနောက်တခါဟိုအပြစ်ခတ်ရက်စေးရေးဆိုတဲ့ဥတီချက်လောက်ထားတယ် NLD ဆိုကတော့အဲငင်းငင်းရေးအထိသူကတင်ပါတယ်အဲ့တော့ငင်းငင်းရေးဆိုတာကအပြတ်အလန်နှစ်ဖက်တောင်မဟုတ်ဘက်ဒီအများကြီးနဲ့ဆောင်ရွက်ရတဲ့ကိစ္စဖြစ်တော့အစိုးရတစ်ဖက်သေးကဘယ်လိုမှလုပ်လို့မရခင်ဗျာအကျော်ရှိမတက်ချင်းသည်ခုနဆွေးနွေးသလိုရခိုင်ရေခင်းကြောင့်ဟိုတစုံတရာတိကိတ်ဟန်တာမှုရှိတာမှန်ပေမဲ့လို့သက်ဆိုင်တဲ့အရင်နဲ့လည်းကံဖွဲ့စည်းပြီးဘက်ကအာဒီငင်းငင်းရေးဘက်ကိုဟိုတွားဖို့ဟိုတော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကပြခဲ့တယ်လို့မြင်တယ်အဲ့ဒီအစိုးရကတတ်နိုင်ဆုံးကြိုးစားခဲ့တယ်သူကြိုးစားမှုအောင်မြင်တာမအောင်မြင်တာဆိုတာတည်းရှေ့ရောက်တယ်မရောက်ဘူးဆိုတာဟာအစိုးရဘက်မှမတည်ပဲနဲ့တကယ်ဟိုလက်နက်ကိုကင်ပြီးတော့တိုက်နေတဲ့အဖွဲ့အစည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတပ်မတော်လည်းပါတယ်ခင်ဗျအဲ့တော့ဒီလက်နက်ကင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ် NLD ကတက်နိုင်ဆုံးကြိုးစားခဲ့တယ်လို့ပဲကျွန်တော်ကသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုတီယာသွေးရဲ့သဘောထားခင်ဗျာတကယ်တော့ကျွန်တော်ဟိုတို့တွေ့နေရတဲ့လောက်ဆိုဒီ2019ထဲမှာဒီတက်မလို့နဲ့တိုင်းနာလက်နက်ကင်အဖွဲ့တွေနဲ့လည်းတိုက်ကြတယ်တိုင်းနာလက်နက်ကင်အဖွဲ့တွေအချင်းချင်းကြမှာလည်းတိုက်ပွဲတွေဖြစ်နေတာကြီးရှိနေတယ်ဆိုတော့တကယ်တမ်းဒီအစိုးရမျှော်မှန်းထားသလိုငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်သုံးသပ်မယ်ဆို2019ထဲမှာဟိုအားရစရာအားမရစရာဘာတွေများတွေ့မိလဲ
โอเคကျွန်တော်လည်း2019နဲ့ပတ်သက်ပြီးတော့ငင်းငယ်ရဲ့ပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်နောက်တစ်ခါအခုကျွန်တော် UNFC ဖွဲ့ရတယ်လက်မှတ်ထိုးဖို့လို့ပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်တယ်ဆိုတော့ဟိုအားလုံးပြောနေကြသလိုပေါ့နော်အရင်ကျွန်တော်တို့ဒီငင်းငယ်ရေးလုပ်ငန်းစဉ်ကကျွန်တော်တို့အရင်အစိုးရအဟောင်းနေပြီးအစိုးရအသက်လက်ထဲကိုရောက်လာတဲ့အနေအထားအတိုင်းအနေပြီးတော့ကျွန်တော်တို့ဒီတက်ကြီးပေါ့နော်ကောင်းကောင်းမပြနိုင်တဲ့ဘောကတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတော့အဲ့လိုတွေ့ရတာလည်းဒါကကျွန်တော်တို့ဟိုငင်းငယ်ရေးသူဒီဘွေရဲ့တဘောတဘာဝအရကျွန်တော်ကဒါတွေ့ကိုတွေ့ရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာသတိဟိုထားပြီလေဆိုတော့ကျွန်တော်ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားလာတယ်ကျွန်တော်တို့ရန်ကြီးနာလာတယ်ပေါ့နော်ဆိုတော့နောက်ပိုင်းအဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုကိုအကြောင်းပြုပြီးတော့ကျွန်တော်နိုင်ငံရေးအကျိုးအမြတ်တွေအစိုးရအသက်ကရလိုက်တယ်ဆိုတော့ ကျွန်တော်ကညဉ့်ညဉ့်ကိုတိုက်ရိုက်ညဉ့်ညဉ့်ရေးမဟုတ်ပဲနဲ့တွဲဝိုက်ညဉ့်ညဉ့်ရေးပေါ့နော်အဲ့ဒီဒေသတွေမှာကျွန်တော်တို့ဒီအစိုးရအစ်စ်နေနဲ့ကျွန်တော်တို့ဒီညဉ့်ညဉ့်ရေးတစ်ဖက်ကဆွေးနွေးနေဆိုတစ်ဖက်ကလည်းဒီလိုတည်ငြိမ်တဲ့အနေအထားတွေတည်ဆောက်ယူပြီးတော့စီးပွားရေးအလားအလာကောင်းတွေလုပ်ပြီးတော့ညဉ့်ညဉ့်ရေးကိုတတိတပုံကြီးတက်နိုင်နေမယ်လို့ကျွန်တော်ကမျှော်လင့်ချက်တစ်ခုတစ်စုံတရားတော့ရှိတာပေါ့နော်သို့တော်လည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတော့ဟိုအားရပါရရှင်းဆက်ပြီးတော့ကျွန်တော်တို့ဒီအခွင့်အရေးနဲ့ဆွေးနွေးနိုင်တဲ့အနေအထားကိုရောက်လာတဲ့အနေအထားတော့မရှိဘူးတစ်ဖက်တစ်ဖက်ဈေးဆင်နေတဲ့အနေအထားမှာပဲတန့်နေတော့အခုလာမယ့်ကျွန်တော်တို့ဒီ2018ကနေစပြီးတော့အခုလာမယ့်ပြည်လုံးကနေစပြီးဘယ်လိုစခန်းဖွင့်မလဲဘယ်လိုစပြီးတော့ကျွန်တော်တို့ဒီဟိုပါတော့စာမျက်နှာပြဖွင့်လိမ့်မယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အနေအထားကတော့ကျွန်တော်တို့ဒီ NCA ထိုးပြီးလက်ဒီတော့ငင်းငင်းတိဆောက်တဲ့လမ်းကြောင်းပေါ်ကနေကြည့်တဲ့အနေအထားကတော့ကျွန်တော်တို့လမ်းမမြင်တော့ဘူးဗျဆိုတော့ UNSC ကလည်းမထိုးပြဘူးကျွန်တော်တို့ထိုးဖို့အလားအလာလည်းမတွေ့ရတဲ့အတွက်ကြောင့်မလို့ NCA လစ်စင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတဲ့သဘောမျိုးတွေ့ရတယ်။ဒါတပ်မတော်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်။သို့တော်လည်းပဲကျွန်တော်တို့ဒီလက်ရှိရက်ဆိုင်နေတဲ့မြောက်ပိုင်းကိစ္စအနေနဲ့ရှင်းကြည့်မယ်ဆိုလို့ရှိလို့ရှိရင်ညဉ့်ညဉ့်ရ NCA လမ်းကြောင်းတစ်ခုလည်းမဟုတ်ဘဲနဲ့တခြားလမ်းကြောင်းရောရှိလားဆိုတဲ့ဟာကကျွန်တော်တို့ကစဉ်းစားစရာပေါ်လာတာပေါ့နော်။အဲ့တော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီညဉ့်ညဉ့်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအားမရတော့လည်းပဲသိုးသွားတဲ့အခြေအနေလို့တော့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ။
โอเคပါကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email ပေးဖို့ဆွေးနွေးထားတာကိုလည်းဖော်ပြချင်ပါတယ်သူကတော့ဘိုးသူရဲမြန်မာတင်မောသားတူဆိုပြီးတော့ပေးဖို့ထားတာပါမတ်စုမွန်ဖတ်ပြပေးပါခင်ဗျာ
နိုင်ငံရေးအရာပြောရရင်လက်နက်ကိုဖြည့်ရှင်းလို့မရတဲ့အနောက်နိုင်ငံဖီးအားတွေအတွက်27ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်ဒါကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလဲနဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြာဆင်းလာနေမှာပါစီးပွားရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစီးပွားရေးလက်ဝကြီးအုပ်လက်ရှိပါတယ်ဒါပေမဲ့2019မှာကောင်းမွန်သောယင်းနှီးမြုပ်နှံမှုဥပဒေအတီးပြုတ်ပေါ်ထွက်လာပါတယ်တရုတ်ကြီးဖြစ်ဖြစ်ကလားကြီးဖြစ်ဖြစ်ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာယင်းနှီးမြုပ်နှံမှုနှီးဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်တဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြေဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်ရေရှည်ဖြစ်ဖြစ်ရေရိုဖြစ်ဖြစ်ကြောင်မီးသွေးဆက်ယုံတွေကိုမလုံးတင်ပါဘူးသိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျှက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီထက်ပိုကောင်းတဲ့လျှက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောင်နာမရစေချင်ပါဘူးဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတူကရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါကတော့မြန်မာတင်မောသားတူပို့ပို့ထားတဲ့ email ပါဆိုတော့ဒီသူထောက်ပြတဲ့ထက်ဒီစီးပွားရေးနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်ဟိုဆွေးနွေးချင်ပါတယ်ဆောစောကတော့ကိုစီရေသူကပြောထားတာရှိပါတယ်ဒီအခုဟိုတိတ်မကြသေးရင်ပဲကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေဟိုစီးပွားရေးနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရဆိုဆိုပြီးတော့ထောက်ပြရတယ်ရှိပါတယ်ဆိုဒါပေမဲ့လည်းဒီစီးပွားရေးတို့ဒီဖွံ့ဖြိုးရေးတို့အပိုင်းတွေမှာဒီလူလူကြားမှာတော့တိတိတသာရက်ခတ်နိုင်လောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2018ခုနှစ်ထဲမှာရှိရောရှိခဲ့ရလားကိုစီသူ
ကျွန်တော်တို့ဟိုဒီစီးပွားရေးလုပ်ငန်းရှင်ကြီးသေးရောပေါ့နော်နောက်ပြီးတဲ့ခါကျစာမန်ပြည်သူတွေမှာကြာတော့ထင်နေတာစီးပွားရေးကဟိုမတက်ဘူးပေါ့နော်တန့်နေတယ်တချို့ကျတော့လည်းကျနေတယ်ဆိုပြီးတော့ကျွန်တော်တို့ထင်ကြတယ်တဖက်မှာကြတော့လေဒီပြည်ပြည်ဆိုင်ရာငွေကြေးကြံပုံငွေဖွဲ့လို့ပါလို့ဖွဲ့တဲ့စီရင်စရာတွေရကြတော့လေဒါမြန်မာပြည်စီဝါရေးကတက်မယ်ဆိုပြီးတော့သူကခံမှန်းထားတာရှိနေပေါ့နော်အဲတော့စီဝါရေးကကြတော့ဟိုကိန်းကနန်းနေရှိတာတပိုင်းတစ်ခုကကြတော့ပါလဲဆိုတော့လူရဲစိတ်ကအဲ့လိုဟိုစီဝါရေးကြတယ်လို့ထင်တယ်ပတ်စံလျှော့သုံးမယ်စီဝါရေးတွေကမတိုးချဲ့ဘူးဆိုရင်လောက်ကိုင်းဒါခွင့်လန်းနေကျွန်တော်လျှော့သွားနိုင်တယ်ပြီးကော်မတီတွေကျွန်တော်တို့ဈေးဆိုင်တွေကျွန်တော်ရောင်းရတာကြသွားပြန်ပေါ့အဲ့ဒါကြတော့ဈေးဝိုင်းကဟိုလူတွေအဲ့လိုကြရလို့ထင်တာလည်းပဲတောင်းဆိုတကယ်ကိုကြမှာနိုင်တယ်အဲ့တော့ကျွန်တော်တို့ကတော့ဘလို့ဆိုတော့ဆက်ပေါ်နေကတကယ်အဲ့တော့ဈေးဝိုင်းဆိုတာဟိုဆိုးရနေတဲ့ဟိုပရိုမိုလုပ်ပါဘောနော်ဒီပြည့်တယ်ပြရမှာပေါ့နော်မြင့်တယ်ပြရမှာဆိုအဲ့ဒီဟာကတော့ညာအစ်စ်တော့မလုပ်နိုင်ခဲ့ဘူးကော်မတီကဥပဒေကြတော့ဖတ်တာကတော့တကယ်ကိုကဒီဟေကောင်းကြသုံးနေတော့ဖြေတာတော့ဘယ်လိုကျောင်းတုံးလာခဲ့ဟာဒီလိုခေတ်ကတုံးလာခဲ့ဟာအဲ့ဒီမှာတော့ပြင်လိုက်နေခဲ့ဟာတော့ဟိုတော့ဒီစီးမဆက်အောင်မှုဖြစ်တယ်ဒါပေမဲ့ခက်တာအဲ့ကောင်2019တည်းမှာတော့ချုပ်ကန်လာမှာမဟုတ်ဘူးနော်2018ဒါနှစ်တည်းအောင်ကြမှာပဲကျွန်တော်ကစပြီးတော့အခုခက်လာမှာဖြစ်နေခါကျတော့2019ကတော့ဒီဝိုင်းရဆင်တော့အားရစရာအိုင်မရှိဘူးဆက်စုကြည့်ရတော့ဒါ2019ထဲမှာဒီဝိုင်းကိုခြိုင်မယ်ဆိုပြီးတော့ကျွန်တော်တို့ရင်းထွက်လာလိုက်တယ်တကယ်လည်းကင်မို့တာသူထိတ်တန်းပုံကိုရင်းနဲ့ပေါ့နော်ဗန်တွေကထိတ်တန်းပုံကိုရင်းနဲ့ကျွန်တော်တွေ့တယ်ဒါပေမဲ့လုံးတဲ့အချိန်မှာပဲဒါရခိုင်ကြီးကတက်ဆောင်နေခါကျတော့အဲ့ဒါကလည်းမလုံးလိုက်နိုင်ဘူးတစ်ဖက်မှာကျတော့ဘာဖြစ်သွားလဲဆိုတော့ပဲပေါ့နော်ကျွန်တော်တို့ကဒီအဓိကဝင်ငွေရတဲ့အထက်မှာပဲရပါတဲ့ခါကျတော့ပဲရတယ်အိန္ဒိယက တချို့ပဲတွေမဝယ်တော့ဘူးဆိုတော့ကိုအဓိကရောင်းနေတဲ့ပဲတွေမဝယ်တော့ဘူးဆိုတော့အဲ့ဒီမှာလည်းတစ်ခါအဖြစ်သွားပြန်ရောဆိုတော့အဲ့ဒီအချိန်ကကျွန်တော်တို့ credit ကျန်နေသေးတယ်အဲတစ်ခါကတော့ငါတော့ဒါဆန်ကတော့ဒါဆန်ကလည်းဒီမှာဒါကြောင့်လည်းသူကစိုးနိုင်ဆုံးဆန်နေစလို့ဆိုတော့အကောင့်နေစရိယာမရှိနေတယ်ဒါပေမဲ့ကြုံကြည့်မယ်ဆိုရင်တော့89ကဒါအစိုးရတဲ့ရကျွန်တော်တို့ဒုတိယနှစ်တက်ဒုတိယနှစ်ဖြစ်တယ်ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်ကျတော့ဘာဖြစ်သွားလို့လဲဆိုတော့2020နဲ့ကျွန်တော်တို့ကပြီးသွားပြီးတဲ့ခါကျရင်ဟိုကျူဟိုလူမင်းမကြိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဟိုလက်ရှိတော့ကျွန်တော်နည်းနည်းထိမယ်ဒါပေမဲ့ရေရှည်ကောင်းသောမဲ့ဟိုဟာမျိုးစီးပွားရေးဟိုဟာမျိုးဆက်ဖို့ကျွန်တော်တို့ဆက်သွားလိမ့်မယ်ပေါ့နော်ဆိုတော့ကိုယ်ဆောင်လည်းကျွန်တော်တို့ကဟိုစီးပွားရေးဘက်မှာကျွန်တော်တို့ထိရတယ်ကျွန်တော်တို့ရှိတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အရင်းမြစ်တွေပါကြအဲ့ဒီကိစ္စကိုကျွန်တော်ကစီဝင်သွားရတဲ့ခါကြတာလေဒါတော့ကြုံပြောမယ်ဆိုရင်တော့စီဝါရေးကတော့ဟိုတည်ကြီးအားရတဲ့ကကျွန်တော်တို့မရှိဘူးပေါ့နော်ပြည်သူလူထုရဲ့အမြင်ကစီဝါရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးနာတွေဘာတွေကဒီနေ့ထဲမှာလျှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကတစင်ဟိုပေးပို့ပြီးတော့သဘောထားပေးထားတာတချို့လည်းရှိပါတယ်ကျွန်တော်ရှားပေါင်ကျေးဇူးပြုဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါသောရရှင်သောမြေရောမြေဆိုတဲ့သူရေးထားတာကတော့မြန်မာပြည်အနှံ့ပြားကျေးလက်ယွာများမှာဆက်သွယ်ရေးကောင်းအောင် MPT တာဝါတိုင်းရရှိရေးမိရရှိရေးများမြို့များတပြေးညီဆောင်ရွက်ပေးစီခြင်းပါတယ်တဲ့နောက်ထပ်နေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်အောင်မယ်ကိုကပြင်လိုက်သူကဖျက်လိုက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါအောင်မယ်တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်နောက်မြင့်မြင့်ဆိုသူကတော့နှစ်သက်ကူတော့မှမှန်ပါတယ်စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲအင်အိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါ်အောင်ဆန်းစုကြည်မှာအာဏာမရှိပါစစ်တပ်ကအာဏာအများကြီးယူထားတာပါလွှတ်တော်ကလည်းချင်းရင်ဟင်းမကြဟင်းချိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့သူထောက်ပြတဲ့အချက်ကိုလည်းကျွန်တော်ဆွေးနွေးချင်ပါသေးတယ်ဒီသူပြောတယ်လို့ပေါ့လေလွှတ်တော်ဟာဒီချင်းရင်ဟင်းမကြဟင်းချိုဟင်းမကြဖြစ်နေတယ်ဆိုပြီးပြောတယ်ဆိုတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောတနည်းအတွင်းမှာဘလောက်လုံနိုင်ခဲ့တယ်လို့ယူဆတယ်လဲဒါဆရာဦးတင့်ဆွေကတော့အရင်တော့ဒီပြည်သူလွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်ခဲ့ဘူးလေဆိုတော့ဆရာဦးတင့်ဆွေရဲ့အမြင်ကိုလည်းကျွန်တော်ကြားချင်အရင်ကြားချင်ပါတယ်ဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရမှုအားမရမှုဘလို့များရှိပါတယ်ဆရာမြင
်ဟုတ်ကဲ့ဒီ2019နဲ့မှာလွှတ်တော်ကဟိုဟိုထူကြပြီးတော့ဟိုဆော်ရွေးမှုထူကြရဲဆိုတာတင်းအနေနဲ့ထူကြမှုပေါ့ဟောအကောင့်အဆိုဟိုကြည့်လို့ရှိရင်တင်းငင်းငင်းနဲ့ဟိုပြုတ်တဲ့ဥပဒေတွေပြုတ်ခဲ့တယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာအာခုနလိုစီဝိုင်းနဲ့ဆိုင်တာပဲပြပြတခြားအကြောင်းအရာပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော်ကဟိုပဋိပက္ခလည်းမရှိဘူးပေါ့သို့တော်လွတ်တော်ထဲမှာဟိုအလုံးသိတဲ့အတိုင်းထူကြနေတဲ့တမတော်ကိုစရေတွေကတော့ဒီငွေဆက်ကူကိစ္စအာငွေဆက်ကူမှာပိုကျုံအောင်စာရုပ်ကိစ္စဟိုထက်ကံွက်တဲ့ဆိုတဲ့တဲ့က2019ခုနှစ်မှာဟိုလူပြောအများဆုံးတဲ့တစ်ခုဖြစ်တယ်ပေါ့နော်ဟိုဒါကလည်းကျွန်တော်မြင်တာကတော့ဆန်းတော့မဆန်းဘူးသို့တော်လည်းပဲအဲ့လောက်အထီတော်လွတ်တော်ကတမတော်ကပေါ့နော်လွတ်တော်ထဲမှာသူတို့ရဲ့သဘောထားပေါ်ပြဒါဟာဒီတမတော်ရဲ့ဒီကနေ့လက်ရှိသဘောထားနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်တော့မှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်ကနေတဆင်ပေါ်ပြရရကြတဲ့အတွက်ဒါဓမ္မဝန်ထဲစရာခေါင်းနေလို့မြင်ပါတယ်ခြုံလိုက်လို့ရှင်တော့ဒီလွတ်တော်ဟာဟိုလုတ်တဲ့လုတ်ထိုက်တာတွေကိုတည်တည်ငြိမ်ငြိမ်ဆောင်ရွက်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျန်နေသေးတဲ့ဒီကျွန်တော် Facebook ကမှတ်ချက်တချို့ကိုလည်းရှားပါမယ်ဆက်ပြဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအောင်စရာဆိုတဲ့သူရေးထားတာလို့ရည်ထားတာကတော့လိုရင်းတူရှင်းပြောရရင်ညီညွတ်မှုမရှိသေးတဲ့၍ဘယ်သောအခါမှတိုးတက်မှုမရှိနိုင်ပါဆိုပြီးရေးပါတယ်။နောက်သောရရှင်မြင့်ဦးမောင်ဆိုသူကတော့တိုးတက်မှုဆောက်ရုံမှုဆိုတာဖောင်ဒေးရှင်းအုံမြင့်နဲ့ဆိုင်ပါတယ်။နှစ်ပေါင်းများစွာဖြည့်ဆည်းခံခဲ့ရတဲ့မိန်းကလေးမိန်းမကောင်းပြန်ဖြည့်ဖို့ကိုကာလတူမှာမဝေဖန်သင့်ပါ။အကောင်းမြင်သဘောနဲ့ပြောတာပါဆိုပြီးရေးပါတယ်။နောက်သောရရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆက်ဆက်မတိုးတက်နိုင်ပါဘူး။ NLD ကသူလှုပ်ချင်တယ်လို့လှုပ်လို့မှမရတာစစ်တပ်ကအပြန်ရှိနေလို့ပါ။အစိုးရကလှုပ်စစ်တပ်ကဖျက်ဘာမှမတိုးတက်နိုင်ပါဘူး။အမေစုကအရေးကြီးတဲ့ဖွဲ့စည်းပုံမပြင်းနိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင်ကံကောင်းရခိုင်အရေးလဲကြည်လေစစ်တပ်လုံရက်ကိုအမေစုကတာဝန်ယူရတယ်အစိုးရလုံရက်ကြတော့ဒီစစ်တပ်ကတာဝန်မယူဘူး ဒီတော့တိုးတက်မှုကတော့2018လဲဒီလိုပဲလုံးလေလိုက်နေမှာပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုပြီးခဲ့တဲ့နှစ်ထဲမှာ2019မှာပြန်ကြည့်မယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်ရေးပြဿနာတွေပေါ်ခဲ့တယ်မျောလင့်မထားပဲထဖြစ်တဲ့ကိစ္စလို့တော့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေတော်တော်များများနောက်တန်းရောက်ကုန်တာတွေရှိတယ်ဆိုတော့ဒီလိုနှစ်ဟောင်းမှာကျွန်တော်တို့ကြုံခဲ့ရတဲ့အတွေ့အကြုံတွေပေါ်ကနေသင်ခန်းစာယူပြီးတော့နှစ်သစ်မှာဒီအစိုးရအပိုင်းကပဲဖြစ်ဖြစ်လူထုဘက်ကပဲဖြစ်ဖြစ်လုံနိုင်တာဆောင်ရွက်နိုင်တာတွေဘာတွေရှိရလို့ပြောနိုင်မလဲကိုတရားသွေး
โอเคโอ้ยခိုင်ကိစ္စကတော့ကျွန်တော်တို့တိုင်းပြည်မှာတော်တော်ဟိုကြီးမားတဲ့အဖြစ်အားလည်းဖြစ်တယ်။နောက်ကကျွန်တော်တို့မကောင်းတဲ့အကျိုးဆက်တွေလည်းအများကြီးဖြစ်တယ်ဗျာ။အဓိကကတော့ကျွန်တော်တို့ဒီတူရီဇင်မှာလည်းစပြီးထိခိုက်နေတယ်။နောက်တော့ကနိုင်ငံတကာကကျွန်တော်တို့မျှော်လင့်နေတယ်။ကျွန်တော်အမျှော်လင့်ကြီးမျှော်လင့်နေတယ်။ဒီနေ့မြို့နယ်မှုတွေလာဖို့ခက်သွားတယ်နော်။ကျွန်တော်တို့ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဝန်ဆန်းမှုတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်တို့ဟိုသဟသာရဖြစ်ဖြစ်နေတိုင်းမှုကိစ္စတွေမှာလည်းအဟံတားတွေဖြစ်ခဲ့ရတယ်။ဒါပြကျွန်တော်2018ခုနှစ်မှာကျွန်တော်တို့ရေဆန်ရမယ့်အခက်အခဲတွေနဲ့ကျွန်တော်တို့ခန်းချောက်မှုတွေပေါ့ဗျာကျွန်တော်တို့2018ခုကျွန်တော်တို့မျောလင်းတတိပြေးဝင်ရမှာမဟုတ်ပဲねကျွန်တော်တို့တတိကြီးစွာနဲ့ပြေးဝင်ရမယ်အနေထားဖြစ်တယ်ဗျာအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အရင်ကျွန်တော်တို့ဘေးအတွက်ကောင်းကျိုးပေါ့နော်ကောင်းကျိုးတစ်ခုကပါလဲဆိုတော့ဟိုမိတို့ပင်လာဒီအချိန်ဥပဒေဆိုင်ရာပြဿနာတွေနိုင်ငံရေးပြဿနာတွေရှိနေကြမှုစစ်တပ်နဲ့ကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ဒီတိုက်ခိုက်ပါတီအချို့ပေါ့နော်ကျွန်တော်တို့ဒီပြည်သူလူထုရှားမှာအဲကျွန်တော်တို့ဒီစီလုံးအတိုင်းအတာတစ်ခုပေါ့နော်အခြေအနေပေါ်မှာငါတို့ညီညွတ်မှဖြစ်မယ်ဆိုတော့အခြေအနေတစ်ခုကိုတော့ကျွန်တော်တို့တွန်းပေးလိုက်ဆိုလို့ဖြစ်သွားတယ်ဆိုတော့ဒီအခြေအနေကကျွန်တော်တို့ကောင်းမွန်တဲ့ဒီစီလုံးစီလုံးညီညွတ်မှုရောမတင်မပဲရလိုက်တဲ့တန်ငယ်ရေးရစီလုံးညီညွတ်မှုဒီ2018လို့ဟိုကကျွန်တော်တို့ခန့်ချက်ကောတိုက်စစ်ကောနှစ်ခုလုံးကိုကျွန်တော်တို့ဟန်ချက်ညီဖွင့်နိုင်ဖို့လိုတယ်အကယ်၍ဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရအကောင်2018ကကျွန်တော်တို့တိုင်းပြည်တွေဖြစ်ကောင်းတစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့
သတင်းစာဆရာဦးတီယာသွေးမြန်မာရေးအခက်အခဲတွေဖြစ်ကြတဲ့ဦးစီရသူအမေရိကန်ပြည်ထောင်စုကဒေါက်တာတင်းဆွေကိုရန်ရောအီးမေးလ် Facebook တင်နေမှာပါဝင်ဆွေးနွေးသူတွေနဲ့တောထရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စနေနေ့ညဒါရိုက်လိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီအစီအစဉ်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရယ်။တနင်္ဂနွေနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရရန်တိုင်းပြောပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်ဒေသကနေအစ္စရေးဘက်ခြံကိုဒုံးကျည်နေတဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ဒီတိုက်ခိုက်မှုအတွင်းနှစ်ယောက်သေဆုံးသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါနယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုတယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားမှာပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စ်အဖွဲ့ကတနက်သမားနှစ်ယောက်ထိဆုံးသွားခဲ့တယ်လို့လည်းဟမတ်စ်အဖွဲ့ကပြောပါတယ်။အစ္စရေးဘက်ကတော့လက်နက်ဆက်ရုံတစ်ခုကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဆိုပြီးအစ္စရေးစစ်တပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။ဂျော်ဂျီယာသမ္မတဟောင်းမီကယ်ဆာကာရှဗီလီကိုသူ့ရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်မြောက်အောင်ကယ်ထုတ်ခဲ့ပြီးတဲ့နောက်ယူကရိန်းရဲတွေကတောက်ချာနေမှာမစ္စတာဆာကာရှဗီလီကိုပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်ဆာကာရှဗီလီကိုကီယက်မြို့မှာရဲကဖမ်းဆီးခဲ့ပြီးတော့ယာယီအကျဉ်းထောင်မှာသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှင်းနေတွေကပြောပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံရဲ့ကုလသမဂ္ဂတို့ကြားမှာဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်ဒါဟာကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့မြောက်ကိုရီးယားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့ပြီးတဲ့နောက်ဖြစ်လာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Champion Chelsea အသင်းရှုံးနေသွားခဲ့ပါတယ် West Ham နဲ့ Chelsea တို့ရဲ့ London Derby ပွဲကိုအစောပိုင်းကကစားခဲ့ရမှာ West Ham မှာ Chelsea ကိုတကူးကုန်းရှိနဲ့နိုင်သွားတာဖြစ်ပါတယ် West Ham အတွက်နိုင်ကိုကိုတော့ Marco Arnautovic ကပထမပိုင်း6နှစ်မှာ Penalty Area ထဲကနေဘယ်ချေနဲ့ကန်သွင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တဲ့ရင်အချင်းချုပ်ကိုကိုရန်တိုင်းပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမူကမဆွမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုဖန်ယူနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.